မင်္ဂလာပါရှင်မြန်မာဝါရှင့်မင်းနစ်ထရီရဲ့ podcast ကနေကြိုဆိုပါရစေ။အခုကြားနိုင်ရမယ့်နောက်ပတ်တော်အဖြစ်သင်ပေါ်အပ်ွယ်ခွန်အားဖြစ်စေဖို့ယံမျှော်လင့်ပါရစေ။လုံတာများကိုပြင်ဆင်လက်ခွန်အားယူကြားဖို့ယံဖိတ်ခေါ်ပါရစေ
။မင်္ဂလာပါ။ Shalom ရောက်စီတိုင်းကိုကြိုဆိုပါရစေ။ဖျာရှင်နာမ၌နှုတ်ဆက်ပါရယ်เนาะဟုတ်ပြီဆိုတော့ဖျားရှင်အရန်ကောင်းမြတ်တယ်လို့ဝင့်ခံပါအောင်ဖျားရှင်ကောင်းမြတ်ပါတယ် day 16ရောက်လာပြီဆိုတော့ welcome to day 16ဖျားရှင်နာမ၌ရောက်စီတိုင်းကိုဒီနေရာကနေနှုတ်ဆက်ပါရယ်เนาะဖျားရှင်ပို့ဆောင်တယ်ခွန်အားတွေရှိနေပါတယ်เนาะခွန်အားတွေရှိနေပါတယ်ဖျားခွန်အားတွေအတွင်းအားတွေအတွင်းလူခိုင်ခန့်ခြင်းတွေရှိနေတယ်ဒီကနေ့လည်းနှုတ်ပတ်တော်ကျွန်တော်တို့ခံယူသွားရအောင် Day 16နှုတ်ပတ်တော်ကိုဒံယေလအစာရှောင်ခြင်းအကြောင်းပြောပြခြင်း ਨੇ ဒံယေလအစာရှောင်ခြင်းကဘာကြောင့်အရေးကြီးတာလဲဒံယေလအစာရှောင်ခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအရာကိုလေ့လာသွားဖို့ဖြစ်ပါတယ်ဆိုတော့ဒီနေ့မှာပေါ့နော်ဖျားရှင်ကောင်းမြတ်ခြင်းကိုကျွန်တော်ရေးတွက်ရအောင်2024ရဲ့ပထမဦးဆုံး21ရက်ကိုဖျားကိုပေးတာလောက်ကောင်းတာမရှိဘူးဒါကြောင့်မလို့ရောက်စီတိုင်းပေါ့နော်ပါဝင်နိုင်တာအရန်ဝမ်းသာတယ်အကြောင်းကျွန်တော်တို့ဒီဆက်လက်ပြီးတော့ပါဝင်သွားကြရအောင်တနက်ဖြစ်ဖြစ်နနက်ရှောင်းတာပဲဖြစ်ဖြစ် total fasting ပဲဖြစ်ဖြစ်ဒိုင်လာအစာရှောင်ခြင်းပဲဖြစ်ဖြစ် social media ရှောင်ခြင်းပဲဖြစ်ဖြစ်ပေါ့နော်ဒီနေရာတွေအားလုံးနဲ့အစာရှောင်ခြင်းလှုပ်ဆောင်တဲ့သူအားလုံးပေါ်မှာဖျားရှင်အထူးကောင်းချီးပေးပါစေအာမင်ဆိုတော့ခုနနှုတ်ပတ်တော်တွေ့တဲ့အခါမှာ day 16အတွက်နှုတ်ပတ်တော်ကြားမယ့်အရာတွေရင်ခုန်နေတယ်တဲ့အဲ့ဒီစိတ်ကိုလေဘယ်တော့မှမပြောင်းစေနဲ့ဘယ်တော့မှမပြောင်းစေနဲ့ကျွန်တော်တို့နှုတ်ကပတ်တော်ကြားကျင်တဲ့စိတ်တွေဖခင်ရဲ့အတန်ကြားကျင်တဲ့စိတ်တွေအဲ့ဒီအရာပျောက်သွားတဲ့နေ့မှာကျွန်တော်နားပျောက်သွားပြီเนาะကျွန်တော်ထောဘူးတယ်ပျောက်လို့မရတဲ့အရာ၃ခုရှိတယ်เนาะ ear ears ဆိုတော့ကျွန်တော်နားပေါ့เนาะပြီးရင်ကျွန်တော်တို့ tears မျက်ရည်ပျောက်လို့မရအောင်ဖခင်နဲ့ပတ်သက်ပြီးကြည်ကွဲနေဖို့လိုတယ်ပြီးရင်เนาะ fear ဆိုတော့ဖခင်ကိုကြောက်ရွံ့ခြင်းပျောက်လို့မရအောင်ဆိုတော့ဒီအရာတွေပျောက်သွားပြီဆိုတော့နားဆပျောက်တတ်တယ်ဆိုတော့နှုတ်ပတ်တော်တွေမကြားကျင်တော့နှုတ်ပတ်တော်တွေဟောနေတယ်ဒါပေမဲ့ဒါတွေကရှိနေမှာပဲမဟုတ်ဘူးမရှိဘူးမိတ်ဆွေဒါတွေကခံယူခွင့်ရတဲ့အချိန်မှာပဲရှိတာတချို့အရာတွေကသင်ကိုအဲ့ဒီအချိန်လေးမှာအခုသင်ကြုံနေရတဲ့အရာလေးပုံမှာဖခင်ကြိုတင်ပြီးတော့ပြောထားတဲ့အရာတွေရှိတယ်ဆိုတော့နှုတ်ပတ်တော်ကအဲ့ဒီနေ့မှာဖတ်လိုက်မယ်အဲ့ဒီနေ့မှာနားထောင်လိုက်မယ်ဆိုရင်အဲ့ဒီနေ့အတွက်ကိုဖခင်စကားပြောထားတာဒါမဲ့ကျွန်တော်တို့ကအဲ့ဒါကိုတတိမမူဂူမမြင်လောက်တဲ့အခါမှာဘာဖြစ်သွားလဲဆိုတော့အသက်တာမှာပျောက်သွားတယ်เนาะဆိုတော့အဲ့လိုမျိုးပျောက်ဖို့ရန်အတွက်เนาะဘုရားလိုတော့မရှိဘူးယုံကြည်သူသားသမီးတိုင်းရှိတဲ့နေရာအလင်းလင်းလို့ရတယ်အသိတော်ရှိတဲ့နေရာဖြစ်တယ်ဒါကြောင့်ဒီကနေ့မှာအထူးတကွ online မှာ join နိုင်လို့ဘုရားရှင်နာမတော်အထူးပဲချီးမွမ်းတယ်ဒီနှုတ်ပတ်တော်တစ်ခါလေးသွားရအောင်ပြီးရင်ကျွန်တော်ဒီအစီအစဉ်အပြီးမှာအထူးဆုတောင်းပေးခြင်းတဲ့အရာလေးရှိတယ်အဲ့ဒါလို့လည်းနှုတ်ပတ်တော်ဝင်ကားနေတဲ့အခါမှာပြောပြသွားပေးမယ်။အားလုံးစင်သင်ဖြစ်ပြီလား။စင်သင်ဖြစ်ရင် I am ready လို့ရေးပါအောင်။ Are you ready? Are you ready? ညီလာဟေးညီတယ်နော်ညီတယ်။21ရက်အတူတူသွားမယ်။အော်စရာပဲ။ဘုရားရှင်ဘလောက်ကောင်းမြတ်လဲ။ကျွန်တော်တို့တွေ online မှာစုံတွေ့ခွင့်ရတယ်။ Zoom မှာ YouTube မှာ Facebook မှာနေရာတကာကနေကျွန်တော်ပါဝင်နိုင်တဲ့နေရာနေပါဝင်နေပြီးရင်ဒါကိုပြန်ကြည့်မဲ့သူတွေအများကြီးထောင်ကနန်းရှိတယ်အာမင်ဘုရားရှင်သိတ်ကောင်းမြတ်တာဖြစ်တယ်။အကြောင်းမလို့ ready ဖြစ်နေပြီဆိုရင်ကျွန်တော်တို့ဒီအတူတကွအသက်တာကိုအနိုင်ရအောင်နှုတ်ကပတ်တော်အတွက်ဒီနေ့မှဆက်ကပ်ရအောင်သက်ရှင်သောဘုရားနာမတော်ကိုချီးမွမ်းပါရယ်ကိုရောပို့ဆောင်လို့ကျွန်တော်ဒီနေ့မှ16ရက်နေ့တိုင်ပါဝင်နိုင်ခွင့်ရလို့ယေရှုတင်တယ်ဒါကိုရောပေးတဲ့ခွန်အားနဲ့ကိုရောပေးတဲ့အချိန်တိုင်းဖြစ်ပါတယ်ဒီအရာကိုကျွန်တော်တို့အလေးထားပါတယ်။အကြောင်း16ရက်နေ့ကြားနိုင်ရမယ်နှုတ်ပတ်တော်အတွက်လေကိုရောယေရှုတင်တယ်ကိုရောကြိုတင်ပြီးပြင်ဆင်ထားနေပါပြီဒီအရာအပြင်ကျွန်တော်တို့စကားပြောပါကျွန်တော်တို့ကိုသင်ပေးပါများစွာနားလည်ခြင်းနဲ့ဒါကြောင့်ကိုရောရဲ့ပို့ဆောင်ခြင်းလမ်းပြခြင်းကိုတောင်းခံပါတယ်အလိုတော်ဟာကောင်းကင်ဘုံမှာပြည့်စုံတဲ့ကဲတို့နှုတ်ပတ်တော်ခံယူနေကြတဲ့သားသမီးအကြီးဆုံးမှငယ်ဆုံးတိုင်းပြည့်စုံပါစေကြီးမြတ်တဲ့ဘုရားကိုဒီနေ့ကြိုဆိုပါတယ်နေရာပေးတယ်တန်ရှင်သောဝိညာဉ်တော်ဘုရားတရားမှတရားနေရာယူရအလုံးလုံးပါကျွန်တော်နှလုံးသားတွေအားလုံးကိုကောင်းချီးပေးပါတယ်ဆက်ပစ္စည်းတွေမိတွေအားလုံးကိုလည်းကောင်းချီးပေးပါတယ်ဖျားရင်လမ်းပြခြင်းရှိစေပါမိကြောင့်တပည့်ယောသားရမြတ်သခင်ရှုနာမ၌စက္ကန့်နဲ့ဆုတောင်းကြပါ၏ ်အာမင်အာမင်ဝင့်ခိုင်းနေကြနှုတ်ပတ်တော်လည်းတခါလည်းဝင့်ခိုင်းရအောင်တင်းနှစ်သုံးနှုတ်ပတ်တော်သည်ကျွန်တော်ခြေရှိမှာမိခွက်ဖြစ်၍ကျွန်တော်လမ်းကြီးကိုလင်းစေပါ၏ဒီနေ့နှုတ်ပတ်တော်အပြင်သင်လမ်းလင်းလိုက်မယ်ဒီနေ့အတွက်ဖြစ်တယ်ဟာလေလုယာအဲကြောင့်ခွန်အားယူကြရအောင်အာမင်ဆိုတော့ကျွန်တော်တို့နှုတ်ပတ်တော်လေ့လာလာတာခုဆိုရင်တော့ day ဘယ်လောက်ရှိသွားပြီလဲ16 day 16ထိတောင်ရှိသွားပြီဆိုတော့ရရှိကောင်းမြတ်တယ်เนาะ21ရက်နည်းနည်းပဲလိုပါတော့တယ်ရက်ပိုင်းလေးပဲလိုပါတော့တယ်ဒါဒုတတိယမြောက်အပတ်ဖြစ်နေပြီတနင်္ဘတ်တတိယမြောက်ဖြစ်တယ်ဆိုတော့မေခွန်းလေးတွေကြာခဏမေးခံရတယ်ဘာကြောင့်21ရက်အစားရှောင်တာလဲဘာကြောင့်အစားရှောင်တာလဲစသဖြင့်ပေါ့เนาะကျွန်တော်ဒီအရာတွေအားလုံးကယုံကြည်သူတွေသိထားရမယ့်အရာတွေဖြစ်တယ်အဲကြောင့်ဒီနေ့မှလည်းဒိုင်ရင်လအစားရှောင်ခြင်းဆိုတာဘာဟုတ်ပြောချင်တာလဲဒါကဘဲအတွက်အသုံးဝင်တာလေဒါကိုကျွန်တော်ကြည့်အောင်ဆိုတော့ day 16မှာကြီးဖြစ်တယ်နောက်မကြပါဘူးတရက်ဖြစ်ဖြစ်တစ်နှစ်ဖြစ်ဖြစ်ပါဝင်ပါအစာရှောင်ခြင်းအသိကောင်းတယ်မနေ့ကလည်းဆီယမနဲ့ကျွန်တော်ဆွေးနွေးခဲ့ကြတယ်အစာရှောင်ခြင်းမှာဘယ်လောက်အထိကျန်းမာရေးဆိုင်ရပါဘောနော်ကိုယ်ကာယနဲ့ပတ်သက်တဲ့ကျန်းမာခြင်းတွေရှိတယ်လေဆိုတော့ကျန်းစာထဲမှာဒါလှုပ်ဝက်ထားတဲ့အရာလေးတွေရှိနေတာဘောနော်ဖျားလူတွေကသုံးသွားတယ်အမေအခုချိန်ကျတော့အဲ့ဒီလူဝတ်ချက်ကို secular လို့ခေါ်တဲ့ဒီပြင်ပသာသနာပလူတွေကသိပြီးတော့ဆရာဝန်တွေဆိုရင်เนาะတချို့ယောဂါတွေကုဖို့ဆိုရင်အစာရှောင်ရမယ်လို့စသဖြင့်သူတို့တွေကပေါ့နော်ဟိုအစာမစားခိုင်းတာတို့စလုံလာတဲ့အရာတွေတွေ့ရတယ်ပြီးကြတော့ intermittent fasting ဆိုတာပေါ့နော်ဥမာ16နာရီထင်မင်းမစားတဲ့အရာပေါ့နော်ဆိုတော့သူက16နာရီထင်မင်းမစားဘူးလို့ပြောတဲ့ခါမှာဥမာည6နာရီကနေတော့ရှောက်အစာမစားတော့ဘူးဆိုပါစို့မနေ့6နာရီဆိုရင်12နာရီပေါ့နော်အဲ့ဒါပြီးရင်တော့သူက12နာရီပြည့်သွားပြီဆိုရင်နောက်4နာရီဆိုတော့မနေ့10နာရီလောက်မှစပြီးတော့စားတာပေါ့နော်ဆိုတော့ကျွန်တော်တို့မကြာခဏဒါကိုလည်းလုပ်တယ်အဲ့ဒါ breakfast ကို skip တာပေါ့နော်ဆိုတော့ breakfast မစားရင် bite dinner မှာပေါ့ဆရာရဲ့ breakfast က the most important meal of the day နော်ဆိုတော့မနေ့စာဟာတနေ့တာလုံးရဲ့အရေးကြီးတဲ့စားစားတဲ့အချိန်ဖြစ်တယ်တဲ့ဘယ်သူကကြော်ညာလဲဆိုတော့အဲ့ဒါကတကယ်တော့ဟို breakfast company ကကြော်ညာတာဖြစ်တယ်ဆိုတော့တကယ်တော့เนาะတစ်ခါလေးကြာရင်ကျွန်တော်တို့ကအဲ့ဒါလေးတွေအာ marketing idea လေးတွေခေါင်းထဲမှာဝင်တော့ဟာမစားရင်တော့ဘယ်လိုအားဖြစ်မှာလဲမဟုတ်ပါဘူးเนาะဒီနေ့အားကြောင့်လဲဒီနေ့ကျွန်တော်တို့ number 1 2 3เนาะတခုခုနဲ့ပါဝင်ကြပါ number 1ကတော့ total fasting ဖြစ်တယ်2ကတော့ချိန်ပိုင်းရှောင်တာဖြစ်တယ်3ရတော့ဒိုင်ရင်လာအစာရှောင်ခြင်းဖြစ်တယ်နံပါတ်4ရတော့မီဒီယာရှောင်တာဖြစ်တယ်เนาะကျွန်တော်အနေနဲ့တော့အခက်ခဲဆုံးဗာမြင်လဲဆိုတော့နံပါတ်4ရအခက်ခဲဆုံးဖြစ်တတ်တယ်မီဒီယာရှောင်တာကျွန်တော်အကျင့်နေမပြောင်းနိုင်ကြဘူးเนาะဒါကြောင့်မလို့ဒီနေ့အားလုံးပါဝင်ရအောင်လို့เนาะအစာရှောင်ခြင်းဆိုတာအလွယ်ကူဆုံးပြောမယ်ဆိုရင်တော့ကိုယ်ခန္ဓာကိုအစာမကြွေးဘူးနောက်ပြီးရင်စိတ်ကိုလည်းအစာမကြွေးဘူးဘာကိုကြွေးတာလဲဝိညာဉ်ကိုအစာကြွေးတာဘာကိုကြွေးတာလဲဝိညာဉ်အဲကြောင့်ကျွန်တော်တို့ဝိညာဉ်ကိုအစာကြွေးတာဖြစ်တဲ့အတွက်ကြောင့်မလို့အစာရှောင်ခြင်းကအတွင်းလူကိုခိုင်ခံစေတာအတွင်းလူကိုခိုင်ခံစေတာစုတောင်းသောအချက်ဟုမကဝိညာဉ်တော်အပြင်သင်တို့ဤအတွင်းလူကိုခွန်အားနဲ့မြဲမြံခိုင်ခံစေ၍အေဖက်သုံးငယ်16မှာဒီလိုပြောတယ်အတွင်းလူဝိညာဉ်ကိုခိုင်ခံစေတယ်ဆိုတော့ကျွန်တော်ငယ်ရွားဆိုရင်တော့เนาะမြန်မာပြည်မှာကြံကြောင်းတို့တိုင်းကားတွေเนาะငကနိုင်တာတော့ခဏခဏလာတယ်ဆိုတော့ကျွန်တော်ငယ်ရွားဆိုရင်တော့တိုင်းဝတ္ထုတွေအရင်ကြိုက်တာဗောနော်10အုပ်တွဲအုပ်20တွဲတွေကျွန်တော်ဖတ်ခဲ့ကြတယ်အဲ့ဒီမှာဘာလေးထူးခြားတာတွေ့ရလဲဆိုတော့ဒီတိုင်းလောကမှာဘာအရင်ရေးကြည့်လဲဆိုတော့တိုင်းကွက်ထက်လေဘာရေးကြည့်တာလဲဆိုတော့အတွင်းအားဆိုတာရေးကြည့်တယ်ဒါဆိုဒါအတွင်းအားကျင့်စဉ်ကျင့်နေဆိုတော့ time ပြီးတော့စိတ်ကိုညင်အောင်လုပ်ပြီးအသက်ရှူခြင်းတွေလုပ်ပြီးတော့အတွင်းထဲကအားတွေပေါ့နော်သွေးလေပတ်မှုတွေတော့အတွင်းအားကျင့်စဉ်တကြော့နှစ်ကြော့စသဖြင့်လုပ်တဲ့အခါမှာတစ်ခါလေးမှလေအကွက်တူနေတောင်တဲ့အတွင်းအားကောင်းတဲ့လွမ်းနိုင်တယ်တဲ့တစ်ခါလေးမှဟောရာခြင်းတူနေတောင်တင်နာခြင်းတူနေတောင်မှလှုပ်ဆောင်မှုခြင်းတူနေအောင်တော့မှအတွင်းအားကောင်းတဲ့လူတနည်းအားဖြင့်အတွင်းလူခိုင်ခန့်တဲ့လူဟာအမြဲတမ်းသာတယ်အယောင်ယုံကြည်သူမှန်တယ်ယုံကြည်သူချင်းချင်းပဲလေငါတို့ကအသွေးတော်နဲ့ရွေးဝယ်ထားတယ်မှန်တယ်မှန်တယ်အားလုံးကအသွေးတော်နဲ့ရွေးဝယ်ထားတယ်ဒါပေမဲ့မတူတာရှိတယ်အတွင်းလူခိုင်ခန့်ခြင်းတော့မတူဘူးနှုတ်ကပတ်တော်နဲ့သွားခြင်းတော့မတူဘူးဒါကြောင့်ဒီကနေ့မှလည်းအတွင်းလူခိုင်ခန့်ဖို့ရန်အတွက်ပြင်ဆင်ရအောင်ဘာကြောင့်အရေးကြီးတာလဲဘာကြောင့်အရေးကြီးတာလဲဆိုတော့เนาะကျွန်တော်တို့ဘာတွေရှောင်ရမလဲပါဇက်အစာရှောင်ပါเนาะပါဇက်အစာဆိုတော့ပါဇက်ထဲကိုထည့်ရရတယ်ရှိတယ်เนาะအစာပေါ့ဒါမဲ့ပါဇက်ထဲကထွက်တဲ့အရာလည်းရှိပြန်တယ် နောက်ပစက်ထဲကထွက်တဲ့အရာကြတော့စကလုံးနေပေါ့เนาะကျွန်တော်တို့ပြောခြင်းတဲ့အရာတွေဒါတွေရှောင်ရမယ်ပြီးရင်စိတ်စာရှောင်ရမယ်ကျွန်တော်စိတ်အပန်းပြေခြင်းတဲ့ရုပ်ရှင်ကြည့်တယ် TV ကြည့်တယ် Facebook ကြည့်တယ် TikTok ကြည့်တယ်ဒါတွေရှောင်ရမယ်မျက်စိစာပါသွားပြီเนาะဆိုတော့ဟိုကြည့်ဒီကြည့်ကျွန်တော်တို့လုပ်တဲ့အရာတွေရှောင်ပါပြီးရင်နားစာเนาะဆိုတော့အားအားရတော့ရှောင်တယ်သူများအတင်းလာပြောရင်တော့တားကြားခြင်းတယ်ဒါတွေကနားအစာရှောင်ဖို့ဖြစ်တယ်ဒါကိုဒီနေ့ကျွန်တော်နားလည်ရအောင်နောက်ဆိုတော့ခန္ဓာစိတ်ဝိညာဉ်နဲ့ကျွန်တော်တို့ကဖန်ဆင်းထားတယ်ဆိုလူကခန္ဓာရှိတယ်စိတ်ရှိတယ်ဝိညာဉ်ရှိတယ်ဆိုတော့သင်ရဲ့ခန္ဓာသင်နဲ့ချိတ်ဆက်နေတယ်ဒါကြောင့်အစားစားလိုက်တယ်အများကြီးစားမိတယ်အစီစိတ်နေစားဘယ်သူထိခိုက်လဲကိုပဲထိတာကိုနဲ့ချိတ်ဆက်နေလို့ခန္ဓာပြီးရင်စိတ်ပိုင်းဆိုင်ရာကြတော့သူတပားနဲ့ချိတ်ဆက်တယ်ဒီဘာနဲ့ချိတ်ဆက်ဆိုကျွန်တော်တို့စိတ်မပျော်ဘူးเนาะတစ်ခုခုကြားလိုက်လို့ဒါမှမဟုတ်တစ်ခုခုမြင်လိုက်လို့ဆိုတော့ကျွန်တော်တို့ကစိတ်မပျော်ဘူးလို့ပြောတဲ့အခါမှာသူတပားနဲ့ကျွန်တော်တို့ကချိတ်ဆက်တာစိတ်ကဒါပေမဲ့ကျွန်တော်တို့ထဲမှာဝိညာဉ်ဆိုတာရှိတယ်เนาะဒါပေမဲ့ဒါတွေကယုံကြည်သူတွေပဲနားလေတယ်အဲကြောင့်သတင်းကြေညာပြီးမှမြန်မာသတင်းတွေမှာဘယ်လိုပြောလဲကိုစိတ်နှဖျားကျမ်းမာချမ်းသာကြပါစေတဲ့ကိုစိတ်နှဖျားပဲရှိတယ်ဒါပေမဲ့ယုံကြည်သူကကိုစိတ်ဝိညာဉ်ဆိုတာရှိတယ်သုံးပြာရှိတယ်အဲ့ဒီသုံးပြာပါလေအဲ့ဒီဝိညာဉ်အတွင်းဝိညာဉ်နှလုံးသားကဖရားနဲ့ချိတ်ဆက်ဖို့ဖရားကိုကိုးကွယ်တတ်ဖို့ဒါကြောင့်ဒီအချိန်မှာခန္ဓာကိုအစာမကျွေးတော့စိတ်ကိုအစာမကျွေးတော့ဘုသူ့ကိုအစာကျွေးနေတာလေဝိညာဉ်ဘာကြောင့်လဲဖရားနဲ့ချိတ်ဆက်တာဒါကြောင့်အစာရှောင်နေအစာရှောင်နေဆိုတာကျွန်တော်နားလေဘုရားပါလေဆိုတော့တစ်ခါလေးမှာအစာမစားတာကိုပဲပြောတာမဟုတ်ဘူးเนาะအစာမစားတာကိုတခုတည်းကိုပြောတာမဟုတ်ဘူးဆိုတော့ကျွန်တော်သိဖို့လိုတယ်။ဒါကြောင့်ကျွန်တော်တို့အစာမစားတာပဲကြည့်မယ်ဆိုရင်တော့ဒါကနော်အစာရှောင်ခြင်းတက်တက်မဟုတ်ဘူးဆိုတော့နားလည်ဖို့လိုတယ်။ဘာကြောင့်လဲဆိုတော့ပြောပြမယ်။အစာမစားခြင်းမှာတကူရှိတာမဟုတ်။ဖျားသခင်နဲ့ချိတ်ဆက်ခြင်းမှာတကူရှိတာ။ဒါကြောင့်ဒီနေ့21ရက်အစာရှောင်တယ်။ဘာကြောင့်အစာရှောင်တာလဲ။နော်ဆိုတော့တချို့ကမေးတယ်ဘာကြောင့်အစာရှောင်တာလဲ။သိချင်ကိုယ်တိုင်လုပ်ကြည့်ပါ။အကောင်းဆုံးပဲ။ဘာကြောင့်အစာရှောင်တာလဲ။ကျမရေးရှိတယ်ဝိညာဉ်လူအတွင်းလူခိုင်ခံဖို့ဘာကြောင့်အစာရှောင်တာလဲယုံကြည်သူဖြစ်ပြီးတော့အစာရှောင်တာမသိဘူးဆိုရင်တဲ့ယုံကြည်သူလို့တော့ပြောလို့မရဘူးဘာကြောင့်လဲမာသဲ6ထဲမှာသခင်မျှော်လင့်ထားတာ3ခုရှိတယ်တင်တို့စုတောင်းသောအခါတင်တို့အလှူဒါနပြုသောအခါတင်တို့အစာရှောင်ခြင်းအကျင့်ကိုကျင့်သောအခါဒီ3ခုရှိတယ်ဒါကြောင့်အစာမရှောင်ဘူးဘူးဆိုရင်တဲ့ဟာဖျားနဲ့အတွင်းလူတင်ရဲ့အတွင်းလူကတအားအားနေတယ်တင်းရဲ့အတွင်းလူအားနေတဲ့ခါမှာဘာကြောင့်အစာရှောင်တာလဲဘာကြောင့်အစာရှောင်တာလဲနားမလည်နိုင်ဘူးဒါကြောင့်အစာမစားခြင်းပါပဲတကူရှိတာမဟုတ်ဘူးဘယ်မှာတကူရှိတာလဲသိလားမိတ်ဆွေကျွန်တော်တို့ကိုဘုရားတကူပေးထားတာဘယ်မှာလဲဆိုရင်တော့သူနဲ့ချိတ်ဆက်ခြင်းပါဒါကြောင့်ဒီနေ့အစာရှောင်ခြင်းအမျိုးအစားတွေအများကြီးရှိတယ်အဲ့ဒီ theme မှာကျွန်တော်တို့ဒီနေ့မှာဘာအကြောင်းလေ့လာမလဲဆိုတော့ဒံယေလရဲ့အစာရှောင်ခြင်းကိုကျွန်တော်လေ့လာရအောင်ဆိုဒံယေလအစာရှောင်ခြင်းဒံယေလအစာရှောင်တယ်ဆိုတဲ့အရာကိုအဓိကကျမ်းပိုက်ဒံယေလအနာဂတ်ကျမ်းခန်းကြီး1နဲ့ခန်းကြီး30မှာတွေ့ရတယ်။အဲဒါကြောင့်ဒီနေ့ဒံယေလဖတ်ရအောင်နော်အိစာလည်းတစ်ခါလေးပြပါရယ်ဒံယေလခန်းကြီး1နဲ့ခန်းကြီး30ကိုဖတ်စေခြင်းနဲ့ဖြစ်နိုင်မယ်ဆိုရင်တော့အားလုံးကိုဖတ်စေခြင်းနဲ့နော်ဒံယေလအများကြီးမဟုတ်ပါဘူး။ဒါပေမဲ့အဲ့ဒါတွေဖတ်တဲ့အခါမှာဘလောက်အထိဒံယေလကဖခင်ရဲ့အသုံးပြုတဲ့လူဖြစ်တယ်လေဆိုတာကိုကျွန်တော်တို့သိရှိရတယ်ဒီနေ့မှာဒီအရာလေးကိုလေ့လာသွားမယ်ဆိုတော့ဒံယေလအကြောင်းလေးပေါ့နော်ကျွန်တော်ဒံယေလလို့ပြောတဲ့အခါမှာကျွန်တော်တို့ဘာတူလဲဒါကိုအရင်ဆုံးပြောပြချင်တယ်ဆိုတော့ဒံယေလဘာတူလဲဒံယေလကဓမ္မဟောင်းတဲ့ကဖခင်အသုံးပြုတဲ့ဖခင်လူ prophet ဖြစ်တယ်သူ့သက်တာထူးခြားတာပါလဲဆိုတော့သူကယူရပီမှာမဟုတ်နေပဲနဲ့သူကဘယ်မှာအလုပ်လုပ်လဲဆိုတာတိုင်းတပားမှာအလုပ်လုပ်နေရတယ်။ဘာကြောင့်လဲဆိုတော့ BC 605အဲ့ဒီတုန်းကနေပုခ္ခနေစာဆိုတာဘာဘူးလုံမြင်းကြီးပေါ့။အီရတ်လို့ပြောလို့ရတာပေါ့နော်။ဘာဘူးလုံဆိုတာအခုအီရတ်ရှိနေနေရ။အဲ့ဒီဘာဘူးလုံနိုင်ငံကယူရပီကိုလာရောက်တိုက်ခိုက်တယ်။ဆိုတော့ဘာကြောင့်တိုက်ခိုက်လဲ။ဖျားစကားနားမထောင်လို့။တနည်းအားဖြင့်ပြောမယ်ဆိုရင်ဖျားကနောင်တရခိုင်းနေကျွန်တော်တို့ဖျားပီးတဲ့ဂရီတော်မှာหนีတဲ့ခါမှာဘာဖြစ်လာလဲဆိုတော့ကျွန်တော်တို့ရဲ့အသက်တာမှာလေအာဖျားအောင်မလေးစားတော့ဖျားအီဂျစ်ကနေပို့ပြီးတဲ့ဖျားအောင်မေ့သွားတယ်ဘာတွေကိုးကွယ်လဲတပါတော့ဖျားတွေကိုးကွယ်လာတယ်စပြီးတော့အဲ့လိုမျိုးတွေဖြစ်လာတဲ့နောက်ပိုင်းကြောင်လဲရောက်ရောဖျားကကဲတန်တန်သတိပြီးတော့မရတော့605 BC မှာနေဘုခမေစာနေစာကိုတုံးပြီးတော့ ယူရာပီကိုတိုက်ခိုက်ခိုင်းနေအဲ့ဒီမှာတုံ့ပန်းနေအများကြီးခေါ်သွားတယ်အထူးသဖြင့်မင်းမျိုးမင်းနွယ်တွေပါသွားတယ်အဲ့ဒီပါသွားတဲ့အထက်မှာဒိုင်ရီလာနဲ့သူ့ငယ်ချင်းတွေလည်းပါတယ်သူတို့ကအဲ့ဒီအချိန်မှာဆယ်ကျော်သက်အရွယ်ပဲရှိသေးတာနော်ဆိုတော့ဒါပေမဲ့ဖခင်ကဒိုင်ရီလာကိုအသုံးပြုတယ်ဘာကြောင့်လဲဆိုတော့ဒိုင်ရီလာဟာဖခင်နဲ့ပတ်သက်ရင်တစ္ဆာရှိတော်သူဖြစ်တယ်တိုင်းတပားမှာရောက်တဲ့အခါမှာသူ့အသက်တာထူးခြားတာကသူက Empire 3ခုမှာအလုပ်လုပ်ဘူးလားဘီယင်မင်းကြီး၄ပါးလက်အောက်မှာလုံလုံမှုတယ် Empire 3ခုเนาะဘာဘူးလုံးပြီးတော့ Medhi ပြီးတော့ Parthi ဆိုတော့ဒီ Empire တွေအထွတ်သူကထိတ်တန်းဝင်ကြီးချုပ်တိုင်းပြည်မှာဒါပေမဲ့သူ့မှာထူးခြားတယ်အဲ့ဒီအရာလေးကိုလည်းဒီနေ့မှာကျွန်တော်တို့လေ့လာသွားရအောင်ဆိုတော့ဖခင်ကဒန်ယေလကိုယူပါယုံနေပြတယ်ဆိုတော့နောက်လာလက်တက်ဖြစ်မဲ့အရာတွေအများကြီးကိုလည်းပြတယ်အဲ့လိုပြတဲ့အခါမှာသူကကျွန်တော်တို့ကိုတချို့အရာတွေပြောပြတယ်ဥမာဆိုတော့ကျွန်တော်အမြဲတမ်းဒိုင်လာထဲမှာပြောနေတဲ့အကြောင်းအရာတွေရှိတယ် Antichrist လာမယ့်အကြောင်းတွေเนาะ Antichrist လာမယ့်အကြောင်းတွေ तू သိတယ်နောက်ပြီးရင် knowledge will increase ဉာဏ်ပညာတွေတိုးပွားမယ်အခု AI တွေပေါ်လာတဲ့အရာတွေအခု internet တွေမှာစာရဒီအရာတွေကဒိုင်ရီလာကိုဖျားပေါ်ပြတာတော့အဲ့ဒီအချိန်တော့ပေါ်ပြတဲ့အခါမှာ तू မခံယူနိုင်ဘူးဆိုတာနားမလည်နိုင်ဘူးအရန်လေးနဲ့လွန်းလို့เนาะဒါကြောင့်မလို့ဖះက तू ပြန်လာမဲ့အချိန်မျိုးတကယ်တမ်းပြောပြရတဲ့ तू နှစ်ယောက်ရှိတယ်ကျန်စာထဲမှာဒန်ယေလနဲ့ရှင်ယောဟန်ဒါကြောင့်ဒန်ယေလအနာဂတိကျမ်းနဲ့ဗျာဒိတ်ကျမ်းအဲ့ဒီအရာနှစ်ခုကိုလေသိဖို့လိုတယ်ဒါကြောင့်ကျွန်တော်နောက်ဆုံးသောကာလတွေနားလည်ခြင်း 2 in 1 book လို့ခေါ်တယ်เนาะဒန်ယေလလည်းသိရမယ်ပြီးရင်ဗျာဒိတ်ကျမ်းလည်းသိရမယ်နောက်ပိုင်းမှာဖျားလိုရောရှိရင်ခွင့်ရှိတယ်ဆိုရင်လည်းဒန်ယေလအကြောင်းလည်းကျွန်တော်တို့များကြီးလေ့လာသွားဖို့ရှိတယ်။ဆိုတော့ဒန်ယေလနဲ့ပတ်သက်ပြီးတော့ဒန်ယေလ1နဲ့30ကိုကျွန်တော်ကြည့်ရအောင်။ပထမဆုံးဒန်ယေလ1ကိုကျွန်တော်ကြည့်ရအောင်။အဲ့မှာပြောလေ။ဆိုတော့ဒန်ယေလ1မှာဒန်ယေလနဲ့အဖော်များဆိုတဲ့အရာကိုတွေ့ရတယ်။ဆိုတော့ဣသေလလူငယ်များဆိုတော့ရှင်ဘုရင်ယောယကိနန်းဆန်3နှစ်မှာတဲ့ဘာဘူးလုံရှင်ဘုရင်နေဘုခနေဇာသည်ယေရုရှလင်မြို့သို့ခြေလာ၍ဝင်ရလေ၏အဲ့မှာစပြီးတော့တိုက်တာအဲ့မှာတိုင်းပြည်ထဲကရှိတဲ့ရွှေတွေအကုန်လုံးမှသွားတယ်အဲ့ဒါပဲမဟုတ်ဘူးဒီမှာဘာပြောလဲဆိုတော့ဘသူပါသွားလဲဆိုတော့အငယ်လေးမှာကြည့်ပေးပါမကောင်းသောလက္ခဏာကင်းလျက်လာတော့အစင်းတဲ့နဲ့ပြည်စုံတော့ကောင်းသောညံနေတကွာအထူးထူးပြတ်ပြတ်သောအတက်များကိုလေးကြည့်၍နန်းတော်၌အမှုထမ်းချင်းကတက်ဆွမ်းသောလူပြိုတို့ကိုအေးဒီလာမင်းမျိုးမင်းသားတွေကရွေးကောက်ပြီဆိုတော့မင်းမျိုးမင်းနွယ်တွေပါသွားတယ်လူပြိုတွေချိုးတဲ့သူတွေလှတဲ့သူတွေညက်ပညာနော်ဟိုဂျိုဂျိုနည်းရပဲ့တွေခေါ်သွားတာမဟုတ်ဘူးအစင်းရှိတဲ့သူတွေအဲ့ဒါကိုခေါ်သွားပြီးတော့တဲ့ခါတလဲဘာသာအတက်ကိုတင်စေဆိုတော့သူရဲ့စကားတင်ခိုင်းတယ်တင်ခိုင်းပြီးတော့အဲ့ဒီမှာဘာလုပ်မလဲဆိုတော့၃နှစ် training ပေးမယ်တဲ့နော်ပေးတဲ့ခါကျတော့သူ့မှာဘရင်ကြီးကအခွင့်အရေးပေးတယ်။ပွဲတော်မှကျွင်းသောအစာနဲ့တောက်တော်မူသောစပြည့်ရည်ကိုနေ့တိုင်းပေး၍၃နှစ်ကျွေးမှုပြီးမှအမှုတော်ထမ်းရမည်ကြောင်းစီရင်နေ။ကဲ၃နှစ်လုံးတော့ဘရင်ရဲ့စားပွဲမှာစားခွင့်ရှိမယ်။ဘရင်စားတဲ့အရာတွေစားခွင့်ရှိမယ်။ဟာဒါကတော့အင်မတန်မှကောင်းကြီးဖြစ်တာပေါ့နော်။ဒါပေမဲ့အဲ့ဒီမှာဒန်ယေလဆုံးဖြတ်တဲ့အရာပါလေဆိုတော့ဒန်ယေလကမဟုတ်ဘူးတဲ့။ငါတို့နာမည်ပါပြောင်းပေးလိုက်တယ်ဒန်ယေလကိုဘီလတာရှာဇာဘယ်လ်ဘယ်လ်သရှာနော်ပြီးရင်ဟာနနီကိုမဟာရှာဒရက်မေရှက်အဘေဒီနီကိုဆိုတော့အဲ့ဒါတွေကနာမည်အစ်စ်တွေတကယ်တော့တို့ဟီဘရဲနာမည်တွေရှိတယ်တို့နာမည်အစ်စ်တွေပြောင်းပေးလိုက်တယ်ဒါပေမဲ့ဒန်ယေလဒီမှာလေးကြည်ပါနော်ဘာကြောင့်ဖခင်တုံးတာလဲကျွန်တော်ကြည်အောင်ဖခင်ဒန်ယေလလိုလူမျိုးတုံးတာအကြောင်းရှိတယ်ဒန်ယေလမူကပွဲတော်မှာကျွင်းသောအစာနဲ့တောက်တော်မူသောစပြည့်ရည်ကိုမတောက်မစားဘဲညှဉ်းညူးခြင်းကိုရှောင်မိဟုအကြံရှိ၍မိမိမညှဉ်းညူးစေမိအကြောင်းမိမဆုအုပ်ကိုခွင့်တောင်းတယ်။ကဲညှဉ်းညမ်းတယ်ဆိုတာနော်အဲ့ဒီမှာစားတောက်တဲ့အရာတွေကဖျားမစားခိုင်းတဲ့အစာတောက်တွေဖြစ်ပါလိမ့်မယ်နော်ဝက်သားတွေပါမှာပေါ့နော်ပဇွန်တွေပါမှာပေါ့နောက်အချေခွန်ပါတဲ့ငါးတွေပါမှာပေါ့နော်ခိုရှာမီးနဲ့မကိုက်တဲ့ဟာတွေအကုန်လုံးဖယ်တဲ့အခါမှာဟာလို့တော့မလုံနဲ့အားလုံး training လုပ်တဲ့အထဲမှာမင်းတို့ကအစင်မလောက်ဘူးဆိုရင်ငါရာဇဝတ်တင့်လိုက်မယ်ဆိုပြီးတော့အဲ့ဒီမှာမိမဆုအုပ်ကပြန်ပြောတဲ့အခါမှာအဲ့ဒီမှာသူတို့ပြန်ပြောလိုက်တဲ့အရာเนาะအရေးကြီးတယ် ဒိုင်းလာပြန်ပြောတယ်အငယ်ဆက်နှစ်ကိုကြည့်အောင်ကျွန်ုပ်တို့စားတောက်စရာဖို့ဟင်းသီးဟင်းရွက်နဲ့ရေကိုသာ၁၀ရက်ပတ်လုံးပေးစမ်းပါဟင်းသီးဟင်းရွက်နဲ့ရေကိုပဲပေးပါတဲ့တောင်းလိုက်တယ်၁၀ရက်ဆိုင်အောင်လေ၁၀ရက်ကြည့်အောင်အဲ့ဒီ၁၀ရက်ကြည့်တဲ့အခါမှာဘာဖြစ်လဲဆိုတော့တဲ့အဲ့ဒီမှာအဖြေပါတယ်ဆိုတော့စားတော့ကြည့်အစားကိုလည်းကောင်းတောက်ဖို့စပြည့်ကိုတင်းပြီးတော့ဟင်းသီးဟင်းရွက်ကိုသာကျွေးမွေးတယ်တဲ့အဲ့လိုကျွေးမွေးတဲ့အခါမှာအငယ်ဆက်ခွန်မှာကြည့်ပေးပါဖျားသခင်သည်ထူထိုလူလင်လေးယောက်တို့အားအထူးထူးသောသိပ္ပံအတတ်ပညာတို့ကိုသိစေခြင်းကထိုးထွင်းသောနားလည်နိုင်သောဉာဏ်သတ္တိကိုပေးသနာတော်မူ၏ဟာလေလုယာဒန်ယေလသည်လည်းဗျာဒိတ်ယူပါယုံနှင့်အိမ့်မက်ကိုနားလည်နိုင်သောဉာဏ်ပညာနှင့်ပြည့်စုံတော်မူ၏ဟာလေလုယာတွေ့လားဒန်ယေလအစာရှောင်ခြင်းကဘယ်ရလာလဲလို့ပြောရင်တော့ဟင်းသီးဟင်းရွက်နဲ့ရေကိုပဲသုံးဆောင်ခြင်းเนาะအသီးနှံနေဘာတွေမစားဘူးလဲเนาะဝိုင်းနေအယ်ကိုဟောမပါဘူးပြီးရင် choice food လို့ခေါ်တယ်အစီအစိမ့်တွေမပါဘူးเนาะအသားတွေမပါဘူးဒါကြောင့်မလို့ဒိုင်လာဆာဆောင်ခြင်းဒိုင်လာเนาะကျွန်တော်ငယ်တော့ဆိုရင်ကက်မနေသွားတယ်ဆိုရင်အသားမကြွေးဘူးဆိုရင်ဘာကြားရလဲဒီနေ့တော့ဒိုင်လာဟင်းစားရမယ်တဲ့เนาะဆိုတော့ကျွန်တော်တို့ကဒိုင်လာဟင်းစားရပြီဆိုဟာပါဒီနေ့အသားမစားရအောင်ကျွန်တော်ကကြိုက်တာလေเนาะအသားကိုကြိုက်တာဒါပေမဲ့ဒိုင်လာဆာရှောင်ခြင်းကြတော့ဘာလုပ်တာလဲဆိုတော့အသားကိုရှောင်တယ်အချိုစိတ်ကိုရှောင်တယ်ဟင်းသီးဟင်းရယ်ရေကိုပဲစားတယ်เนาะဆိုတော့ဒါကနေကျွန်တော်တို့ယုံကြည်ပါတယ်ဒီကနေအခြေခံနေလို့ဒိုင်လာရဲ့အစာရှောင်ခြင်းကဒီဟာကနေအခြေခံနေလို့ကျွန်တော်ယုံကြည်တယ်ဆိုတော့ကျွန်တော်တို့ကြော်ပြီးတော့ဒိုင်လာကျွန်တော်30ကိုလည်းတွားရအောင်เนาะကြည်အောင်ဒိုင်လာ30ရောက်လာပြီဆိုတော့အဲ့ဒီကြားထဲမှာအများကြီးရှိတယ်เนาะဆိုတော့ဘုရားသုံးတဲ့အရာတွေအိမ်မက်အနဲ့ပြိုင်နိုင်တဲ့အရာတွေနောက်ပြီးရင်ဘုရားက Greek Emperor ကြီးဘယ်လိုဖြစ်မလဲစသဖြင့်ပေါ့เนาะတိုင်းနိုင်ငံကြီးမှာဘာဖြစ်မလဲကြိုးပြီးပြောတဲ့အရာတွေအများကြီးရှိတယ်ဒါပေမဲ့ဒီမှာကြည့်တဲ့အခါမှာဘုရားကအခုဆိုရင်သူ့ကိုကြီးမားတဲ့ယူပါယုံတစ်ခုပြတယ်ဒိုင်လာ30ထဲမှာရှိတယ်အခုကြတော့ဘယ်သူဖြစ်သွားပြီလဲဆိုတော့ပိရတိရှင်ဘီရင်ကုရုနော်ဆိုတော့ခုနကတော့ကျွန်တော်ပြောခဲ့တယ်ဘီရင်၄ပါးလက်ထက်မှာ तू ကအလုပ်လုပ်တာ哦ဆိုတော့အခုချိန်ကျတော့ကုရုလက်ထက်တောင်ရောက်လာပြီဆိုတော့ဘာဘူးလို့အင်ပါရာမဟုတ်တော့ဘူးပိရတိရှင်ဘီရင်လက်ထက်ရောက်လာပြီနော်ဆိုတော့အဲ့ဒီချိန်မှာတဲ့နန်းဆန်၃နှစ်မှာမပြောထားတယ်ဘေလဒရှာဇာဟူသမုတ်တော်ဒန်ယီလာသည်ဗျာဒိတ်တော်ကိုခံရ၏တဲ့ထိုစကားတော့မှန်ပြီကြီးစွာသောစစ်တိုက်ခြင်းနဲ့ဆိုင်ပြီအဲ့ဒီဖျားပြလိုက်တဲ့စစ်မှတ်ဘေးတွေကိုသူမြင်တွေ့တဲ့အခါမှာဘာဖြစ်သွဲဆိုတော့သူဒီထိုစကားကိုနားလဲဤမြင်ရသောယူပါယုံသဘောကိုလည်းရိပ်မိ၏ဘာရီဆက်ဖြစ်မလဲဆိုတာသူသိလဲသိရောဒန်ယေလဘာဖြစ်သွားလဲကြည်ပါဦးထိုကာလ၌ငါဒန်ယေလသည်အယက်21ရက်တိုင်တိုင်ချိုးချံစွာကျင့်လျက်နေချိုးချံစွာကျင့်ပြီးဟဲ့ဆိုအဲ့ဒါအစာရှောင်တယ်လို့ပြောတာဒါကြောင့်ကျွန်တော်တမန်ကျမ်းစာထဲမှာချိုးချံစွာကျင့်နေချိုးချံစွာကျင့်နေလို့ပြောလိုက်ပြီဆိုရင်တော့အဲ့ဒါအစာရှောင်ခြင်းဖြစ်တယ်เนาะဒါကြောင့်အစာရှောင်ပြီးဟဲ့အရက်21ရက်မစိတ်မီအဲ့မှာเนาะဘာကြောင့်ဒိုင်ရီလာအစာရှောင်ခြင်းမှာဒါမျိုးတွေ့ရတာလဲကြည်အောင်အဲ့ဒီမှာပြောထားတယ်အရက်21ရက်မစိတ်မီမြိန်သောမုံကိုမစားမြိန်သောမုံဆိုပါလေမြိန်သောမုံထိုးမုံလေလာမုံလေချောကလက်လေအချိုတွေကရမ်းမြိန်တာဗောလာဟောပြောတာကိတ်မုံတော့ဟလားဒိုနတ်တော့အဲ့ဒါတွေပြောတာ21ရက်မြိန်သောမုံကိုမစားဘူးပြီးတော့ဘာမစားဘူးလဲအမဲသားနဲ့စပြေကိုမမီစီလိန်ချင်းကိုအလှမပြုအမဲသားနဲ့စပြေဆိုအသားလည်းမစားဘူးစပြေလည်းမမီတော့ဘူးအဲ့လိုနဲ့စီလိန်ချင်းကိုလည်းအလှမပြုဆိုသူမှောက်သွားပြီပြောမယ်ဆိုရင်ဖျားပြလိုက်တဲ့အရာကြီးမားတဲ့ဖွင့်ပြချက်ရတဲ့အခါမှာသူဟာအရန်ကိုခံစားတဲ့အခါမှာသူထွင်းမစားနိုင်တော့အဲ့ဒီကနေဘာဆက်ဖြစ်လဲစီလိန်ချင်းကိုလည်းအလှမပြုပထမလား24ရက်နေနိုင်ငါသည်ဒီမှာ तू อ่ะเนาะအဲ့ဒီမှာဒီနေ့ဖတ်ကြည့်ရင်သိပါလိမ့်မယ်ဖျားပြတဲ့အရာတွေတွေ့လိမ့်မယ်ဒါပေမဲ့ဒီနေ့ပြောခြင်းတဲ့အကြောင်းအရာလေးနဲ့ဟဲ့နားလည်ဖို့ကပါလဲဆိုရင်တော့ပြောတဲ့အရာလေးเนาะပြောတဲ့အရာလေးကပါလဲငြိမ်တော့အစာအချိုးစိတ်ကိုမစားဘူး ပြီးရင်အသားကိုမစားဘူးပြီးရင်စပြည့်မတောက်ဘူးဟင်းသီးဟင်းရက်နဲ့ရေပဲစားတယ်နော်ဒါကြောင့်နောက်ပိုင်းကျတော့ဒိုင်လာအစာရှောင်ခြင်းမှာအာသမင်းတို့ဆန်လုံးညိုတို့နော်ဆိုတော့အစီစိတ်ပါဒါတိကတော့ကျွန်တော်မြင်တော့ဒါနောက်ပိုင်းကျတော့လူတွေကထွင်တယ်လို့မြင်တယ်ဒါပေမဲ့တကယ့်အစာရှောင်ခြင်းကြတော့လေဒိုင်လာအစာရှောင်ခြင်းဟင်းသီးဟင်းရက်နဲ့ရေပဲအသီးနှံနဲ့ရေပဲတခြားဘာမှမပါဘူးအဲဒါကြောင့်ဘယ်ဟာစားလို့ရသလဲနော်ဒါကြောင့်ဒီနေ့မှကြည့်တဲ့အခါမှာ21ရက်ချိုးချံစွာကျင့်တယ်မြိန်နဲ့အစာသောက်တွေမစားဘူးဆိုတော့ဒါကြောင့်ဒီနှစ်ခုမှကြည့်တဲ့အခါမှာဘာတွေ့ရလဲဆိုတော့ဒိုင်လာ1နဲ့ဒိုင်လာ30ဒီနှစ်ခုကိုပေါင်းပြီးတော့ဒိုင်လာအစာရှောင်ခြင်းဖြစ်လာတယ်လို့ကျွန်တော်တို့ယူဆတယ်ဒါကြောင့်10ရက်လည်းရှောင်လို့ရတယ်21ရက်လည်းရှောင်လို့ရတယ်အဓိကကဘာလဲဖျားနဲ့ချိတ်ဆက်ပုံနော်ဆိုတော့ဟိုဟာစားလို့ရလားဒီဟာစားလို့ရလားအကယ်၍ကို့အတွက်အစားတောက်ကအရေးကြီးတယ်ဆိုရင်ပါဇက်အစာကိုမရှောင်နိုင်ဘူးဆိုရင်ကျေးဇူးပြုမရှောင်ပါနဲ့မကြောင်လဲဆိုတော့အစာရှောင်ခြင်းရဲ့အဓိကရည်ရွယ်ချက်ကဖျားနဲ့ချိတ်ဆက်ခြင်းဖြစ်တယ်တချို့ကြတော့မစားတာပဲအစားပဲရှောင်တာဖျားနဲ့လည်းစုမတောင်းကျန်းစာလည်းမဖတ်ဘူးနှုတ်ဘတ်တော်လည်းနားမထောင်အဲ့ဒါကြတော့ဘာလဲဆိုတော့ hunger strike လို့ခေါ်တယ်အစာငတ်ခံဆန္ဒပြတယ်လို့ခေါ်တယ်ကိုဖျားစီမှာတကူတောင်းတာတယ်မရမချင်းစားမစားဘူးသင်မဲ့ခံစားရလိမ့်မယ်နော်အဲ့ဒီအတွက်ဝိညာဉ်လူအတွင်းလူကမခိုင်ခံဘူးဒါကြောင့်ဒီနေ့ကျွန်တော်နားလည်ဖို့ကဒိုင်ရင်လအစာရှောင်ခြင်းတချို့ကပြောတယ်ဒိုင်ရင်လအစာရှောင်ခြင်းတဲ့ Daniel diet ဆိုရင်ပုံမှန်တယ်ထင်တယ် Daniel fasting တဲ့ Daniel diet ပေါ့နော်အစာချင်းချင်းစားခြင်းဆိုတာပုံမှန်ပဲထင်တယ်တဲ့နော်ဆိုတော့ဒါလည်းစဉ်းစားစရာလေးဖြစ်တယ်နော်ဆိုတော့ဒါပေမဲ့ဘယ်အရာကဒီရဲ့အစာရှောင်ခြင်းမှာကိုယ့်ရဲ့ပေးဆက်ခြင်းရှိအစာရှောင်ခြင်းဆိုတာတကူကူပေးဆက်ရတယ်ဗဇက်စာစိတ်အစာပေးဆက်တဲ့အခါမှာဘာကပေးဆက်လဲเนาะကျွန်တော်တို့ဒီမှာကြည့်တဲ့အခါမှာကျွန်တော်တို့ဘာကပေးဆက်တာလဲဘာပေးဆက်တာလဲကျွန်တော်တို့ပေးဆက်တဲ့ဟာအကြောင်းရှိတယ်ကျွန်တော်ပြောမယ်တိုင်လအစာရှောင်ခြင်းကိုတကယ်တမ်းသွားတဲ့အချိန်မှာလေတော်တော်များများလေအရန်အခက်တွေ့တယ်လို့ပြောတယ်ဘာကြောင့်အခက်တွေ့တာလဲအချိုးစိမ့်ရှောင်ရတဲ့အခါမှာကျွန်တော်တို့ကအချိုးစိမ့်ကိုအရန်ကြိုက်တဲ့အခါမှာအရန်ခတ်သွားပြီအမပြီးတော့ဗာကြိုက်လဲအသားကြိုက်တာ哦ကျွန်တော်အသားကြိုက်တယ်ဆိုတော့เนาะအခုယုံကြည်သူတွေဖြစ်တဲ့အခါမှာတော့အယ်ကိုဟောတော့မသုံးဆောင်တော့ဘူးလို့ထင်ပါတယ်เนาะဆိုတော့အဲ့ဒီအရာတွေအသားရဲ့အချိုးစိမ့်ရဲ့ရှောင်တဲ့ဟာအရန်အာသာမပြေတယ်လို့ခံစားရတာပေါ့เนาะဟာစားတော့စားနေတယ်အာသာမပြေတယ်လို့ခံစားရတဲ့အခါမှာအချိုးပြောတယ်ဒိုင်ရင်လာစားရှောင်ကြရပိုခတ်တယ်ဆရာတဲ့ဒါကြောင့်မလို့ဒီအပြည့်ပဲရှောင်ကျင်တယ်เนาะဒါကတော့အာကိုယ်နဲ့ဆိုင်တယ်ဒါပေမဲ့သင်ပါပေးဆက်တာလေပေးဆက်တာကသင်ရဲ့အချိုးအဆိတ်ကိုရှောင်ကတဲ့ကကိုသင်ရဲ့ကိုယ်ခန္ဓာအရင်ကျန်းပါတယ်ဒါကြောင့်နောက်ပိုင်းမှာဆရာဝန်ကြီးကဘယ်လိုသုံးလဲဆိုတော့ Sugar is not treat sweet is not treat ဆိုလူတွေကလေးတွေပေါ့အထူးသဖြင့်ကလေးတွေကိုเนาะသူတို့အလိုလိုက်ခြင်းနဲ့ကျွေးခြင်းနဲ့ဆိုရင်ကျွန်တော်တို့ချိုးခြင်းနဲ့ကျွေးတာဟုတ်တော့ဆန်နစုအတန်းမှာလဲချိုးချင်းနေကျွေးတယ်မလားကျွန်တော်လိမ္မာအောင်နေတော့ချိုးချင်းကျွေးမယ်ဆိုတော့အစမှာချိုးချင်းကျွေးလိုက်တော့အဲ့ဒီဆန်နစုကထိမ့်လို့မရဘူးကျွန်တော်ပြောမှ sugar high လို့ပြောတယ်ကိုခန္ဓာထဲမှာအချိုဓာတ်ဝင်သွားပြီဆိုလူကလေအရန်ကိုတက်ကြွပြီးတော့အဲ့ဒါကြောင့်ကလေးတွေတချို့ sugar ဖြတ်ပေးဖို့လိုတယ်သူတို့တွေကထိမ့်မရသိမ့်မရအောင်ဖြစ်တယ်ဒါဆိုလူကြီးတွေရောသူနည်းလကောင်းမှာကျွန်တော်တို့ကအချိုတွေစားတဲ့ခါမှာရုပ်တရက်အားရှိတယ်လို့လူပါလို့ဖြစ်သွားတာဒါကြောင့်เนาะကျွန်တော်တို့ဒါပေမဲ့အဲ့ဒါကတကယ်တော့ကျမ်းမာခြင်းနဲ့မဆိုင်မကျမ်းမာဘူးမကျမ်းမာဘူးဒါကြောင့်ကျွန်တော်တို့ဒီຢာတွေကိုကျွန်တော်တို့သူသဖြင့်ရှောင်နိုင်မယ်ဆိုရင်တော့သိကောင်းတယ်ဒါကြောင့်ကျွန်တော်တို့ရှောင်ကြဖို့ရန်အတွက်ပြောခြင်းတယ်เนาะဒါကြောင့်ဒိုင်ရင်လ21ရက်ပါလို့ရှောင်လဲဒိုင်ရင်လဒီလေဖရားရဲ့ဗျာဒိတ်တော်တွေရတဲ့ခါမှာ21ရက်ရှောင်လို့ဒိုင်ရင်လအစာရှောင်ခြင်း21ရက်လို့ပြောတာဖြစ်တယ်နော်ဒိုင်ရလာစာကြောင့်ချင်း10ရက်လည်းရှိပါတယ်နော်10ရက်လည်းရှောင်လို့ရတယ်အဲ့ဒီအချိန်မှာဘာစားလို့ရလဲမရဘူးလေအကောင်းဆုံးကတော့ဟင်းသီးဟင်းရွက်နဲ့ရေပဲဟင်းသီးဟင်းရွက်နဲ့ရေပဲနော်ဆိုတော့သမင်းရောပါလာနော်ကျွန်တော်မြန်မာလူမျိုးတွေသမင်းစားတာဖြစ်တဲ့အတွက်ဒါသမင်းတော့အနေနဲ့များတော့စားကြတာလည်းတွေ့ရတယ်နော်ဆိုတော့ဒါကိုယ်သဘောဖြစ်တယ်အဓိကတော့ဖျားနဲ့အချိန်ယူခြင်းဖြစ်တယ်ဒါပေမဲ့ဒီအစာရှောင်ခြင်းကနေဘလို့ကောင်းကြီးဖြစ်လဲအဲ့ဒါအရေးကြီးတယ်ဒါကြောင့်နှစ်ခုတွေ့ရတယ်ဒီရဲ့အစာရှောင်ခြင်းကနေဘလို့ကောင်းကြီးဖြစ်တယ်လေအဲ့ဒီကောင်းကြီးဖြစ်တဲ့အရာကိုကျမ်းစာထဲမှာနှစ်ခုတွေ့ရတယ်အဲ့ဒါတစ်ခုကပါလဲဆိုတော့ပထမတစ်ခုကပါလဲဆိုတော့ဖျားထံမှလာတဲ့လှပခြင်းနဲ့ကျမ်းမာခြင်းပေါ့နော်ကိုယ်ကာယကျမ်းမာခြင်းရဲ့ နောက်တစ်ခုကဉာဏ်ပညာဖျားစီကနေဉာဏ်ပညာရတာเนาะအဲ့ဒီအစာရှောင်ခြင်းတာမရှိဘူးဆိုရင်နေဘုခနေစာရဲ့အိမ်မက်ကိုပေါ်ပြနိုင်မှာလည်းမဟုတ်ဘူးဘာသာပြန်နိုင်မှာလည်းမဟုတ်ဘူးဒါကြောင့်မလို့ဒီအိမ်မက်ကောအနက်ကောပြန်ပေးနိုင်တာအားလုံးဒီဖျားထံကလာတဲ့ဉာဏ်ပညာကြောင့်ဖြစ်တယ်ဒါကြောင့်ကျွန်တော်တို့နော်ကျမ်းပါတယ်အခုဆို vegan diet နဲ့တူတာပေါ့နော် vegan ဆိုတာတော့တသက်လွတ်စားတဲ့သူတွေနဲ့တူတာပေါ့နော်ဒါပေမဲ့အဲ့ဒီတသက်လွတ်စားခြင်းတချို့ကတော့ဘာပြောလဲဆိုတော့တသက်လွတ်ဘာလို့စားလဲဆိုတော့တဲ့တရိတ်ဆန်ကြီးရဲ့အသက်ကိုသနာလို့တဲ့ဆိုကျွန်တော်ပြောမယ်ဟင်းသီးဟင်းရွက်မှာလည်းအသက်ရှိတယ်ဟင်းသီးဟင်းရွက်အပင်တွေမှာလည်းအသက်ရှိတယ်သိလားဆိုကျွန်တော်တို့ကသားကောင်တတ်တာတွေသွေးထက်တန်ရိုးတွေတန်တနာလို့တဲ့အမလေးဟင်းသီးဟင်းရွက်လည်းအပင်လည်းအသက်ရှိတယ်ဒါကြောင့်မလို့ဘာမှမထူပါဘူးเนาะဟိုအသက်တတ်တာပဲဖြစ်တယ်ဒါကြောင့်မလို့ဟင်းသီးဟင်းရွက်ပဲစားတယ်အသားတွေမစားဘူးသားငါးတွေမစားဘူးတရားကျင့်ကြံတယ်အဲ့ဒီလူတွေကိုပြောကြတယ်ဟင်းသီးဟင်းရွက်လည်းအသက်ရှိတယ်ဒါကြောင့်ဘာမှမထူဘူးဒါဆိုရင်ဘယ်အရာကကောင်းကြီးဖြစ်တာလဲအဓိကတော့ညစ်ညမ်းခြင်းကိုရှောင်တာဒိုင်ရီလာကဘယင်စားတဲ့အစာတောက်တွေကြည့်တဲ့အခါမှာကြိုက်တယ်လို့စားမှာပေါ့ဒါသာသနာပလူဖြစ်တဲ့အခါမှာကြိုက်တယ်လို့သုံးဆောင်တဲ့အခါမှာအဲ့ဒါတွေကျွန်တော်မစားဘူးသူ့မှာခံယူချက်ရှိတယ်ကျွန်တော်တို့ဒီလိုမစားဘူးဖះကိုတိတဲ့သူတွေဒီလိုမစားဘူးမိတ်ဆွေအဲ့ဒါလေးကိုရစေချင်တယ်ဒီနေ့မှာလေဖះသားသမီးတွေကသူများစားတဲ့ဟာတွေကျွန်တော်လိုမစားဘူးကျွန်တော်ဘယ်လိုပဲတိလဲဟိုးဒီအသင်းတော်လာရင်အစာတောက်ရန်ကောင်းတယ်တဲ့တော်ရီအစားတောက်ရန်ကောင်းတယ်တကယ်တော့ကျွန်တော်တို့ကအဲ့ဒါနဲ့နာမည်ကြီးနေတာတော့မကြသေးဘူးကျွန်တော်လည်းဆူတောင်းခြင်းအစီအစဉ်လုပ်တော့မြန်မာပြည်အတွက်အကြီးအကျယ်ကျွန်တော်မြို့မှာမြို့ခံနေပေါ့နော်ဆူတောင်းကြတယ်တင်းတော်တွေဆယ်ပါးမကအားလုံးပါဝင်ပြီးဆူတောင်းတယ်အစီအစဉ်လည်းပြီးရောစာတန်အသုံးပြုတဲ့မျိုးသမီးတယောက်ပါပြောလဲကျမတို့တင်းတော်ဆိုရင်အစားပါတယ်ဆရာတယ်အေးအဲ့တင်းတော်အစားပဲပါတယ်ဖျားမပါဘူးအဲ့တော့ကျွန်တော်လုပ်တဲ့ဟာလေအစားပါဖို့တဲ့ဖျားပါဖို့လိုတယ်ဒါကြောင့်ဝန်ခံပါအောင်အစားပါဖို့တဲ့ဖျားပါဖို့လိုတယ်လို့ဝန်ခံပါအောင်အဲ့ဒါကြောင့်တစ်ခါလေကြတော့ကျွန်တော်တို့ကစားမယ်ဘလို့ချက်လဲအမျိုးသမီးတယောက်တသက်ခံတယ်ဆရာဆရာပြောတဲ့ဟာလေအစားတောက်နေပဲရံဖြစ်စားတောက်ပဲအတင်းတော်ကသွားရဆိုအမှန်နေတဲ့ကျွန်မတို့အတင်းတော်ပဲချင်းလုံးဘာချက်ရမလဲပဲစဉ်းစားနေတာတဲ့ကြည်လိုက်လေသူတို့တွေအစီတွေပိနေဟုတ်လားဝန်ကြီးကခေါင်းဆောင်နေကြည်လိုက်တဲ့ကောင်သူတွေတိုးစေးုံတွေရအောင်မကြမ်းပါဘူးမိတ်ဆွေဒီနေ့မှာဖះထံမှလာတဲ့ဉာဏ်ပညာရခြင်းနဲ့ဆိုရင်အစားချင်းချင်းရအောင်ဖះကကျွန်တော်တို့ကိုဉာဏ်ပညာပေးတယ်ဒါကြောင့်เนาะကျွန်တော်တို့လှပခြင်းရှိမယ်ကိုယ်ခန္ဓာချမ်းသာခြင်းရှိမယ်နောက်တစ်ခုကတော့ဖះထံမှလာတဲ့ဉာဏ်ပညာရမယ်နောက်တစ်ခုပေါ့เนาะနောက်တစ်ခုနှစ်ခုပြင်မယ်နောက်တစ်ခုကပါလဲဆိုရင်တော့ဖះထံဉာဏ်ပညာရတဲ့အခါမှာဖះရဲ့ဖွင့်ပြချက်တင်အနာဂတ်မှာဘာဖြစ်မလဲဆိုတဲ့အရာကိုတိုင်ရင်လာသိခွင့်ရှိတယ်ဒါကြောင့်ဖះနဲ့သွားခြင်းဟာအင်မတန်မှကောင်းတယ်ဆိုတာကိုပြောပြခြင်းတယ်။အဲကြောင့်ကျွန်တော်တို့စားခြင်းတလို့စားတောက်ခြင်းတလို့တောက်ဖို့မဟုတ်ဘူး။ယုံကြည်သူတွေက။အဲကျွန်တော်တို့ကကြီးစုရောကာလာလေးကြီးစုရောအရန်ကြီးမွန်းနေဆေးထုတ်ကြီးနဲ့သွားတာ။တချို့တွေခီးသွားတယ်ကြိုးစရာတွေ။ဆေးထုတ်ကြီးနဲ့သွားပြီးတော့နော်။ဘုန်းတော်မတင်ရှာဘူး။ကျွန်တော်အဲ့လိုမျိုးအမှုတော်ဆောင်တွေကျွန်တော်အထင်မကြီးဘူး။ဖះနဲ့တကယ်သွားတဲ့သူတွေပဲအထင်ကြီးတယ်။အကြောင်းကျွန်တော်တို့အစာအော်ဖះအကောင်းကြီးပေးတာလေငါတို့ဖះအတုံးမပြူတော့ဆိုရင်နတ်တောင်မမှန်ဘူးနတ်မမှန်တော့ဖះနဲ့အချင်းယူတယ်လေနတ်မမှန်တော့ဖះနဲ့ဆက်ကတ်တယ်ဒါကြောင့်ဖះအတုံးပြူတော့အိုးစားကျင်တာတွေစားနောက်ဆုံးကြတော့ဘာဖြစ်သွားလဲဖះဘုန်းတော်မတင်ရှာအောင်နော်ဟာသားတခုပြောပြီးတော့ကျွန်တော်ဆုံးသက်ချင်တယ်အဲ့ဒါဘာလဲဆိုတော့တရက်မှာတဲ့ဖះဘုန်းတော်ဆုံးတယောက်ကစားတာများပြီးတော့သွေးတိုးပြီးတော့အစီပိတ်ပြီးတော့သေသွားတယ်ဒီသွားတဲ့ခါကျတော့ခေါင်းကင်ရောက်သွားတော့သူကဖះကိုပြောတယ်ကိုရောကျွန်တော်လောကမှာလှုပ်ရှားတွေအများကြီးရှိသေးတာဘာကြောင့်ကျွန်တော်ကိုခေါ်လိုက်တာလဲလို့ပြောတယ်အေးငါမခေါ်ဘူးမင်းဟာမင်းလာတာလို့ပြောတယ်ဒါကြောင့်ဒီနေ့တော့ဖះမခေါ်ဘဲနဲ့ကိုဟာကိုသွားခြင်းမနေနဲ့ဖះကလောကမှာကျွန်တော်တို့ထားတဲ့အကြံစီနဲ့ရည်ရွယ်ချက်တွေအများကြီးရှိသေးတယ်ဘာကြောင့်လဲကျွန်တော်တို့ကိုခန္ဓာသက်ရေးကြည့်တယ်ကျွန်တော်ကိုခန္ဓာသက်ရေးကြည့်တယ်ဘာကြောင့်ရေးကြည့်တာလဲဒါလေးပြောပြီးတော့ကျွန်တော်တို့ဒီမှာကျွန်တော်နှုတ်ပတ်တော်တစ်ပိုက်ပြရင်းနဲ့ကျွန်တော်အဆုံးသတ်ချက်နဲ့ဆိုတော့ဘာကြောင့်အရေးကြီးတာလဲဘာကြောင့်အရေးကြီးတာလဲတကော6ထဲမှာဒီလိုပြောပါတယ်6အငယ်7ခုအနေကျွန်တော်ဖတ်ချင်တယ်ဘုရားသခင်၌မိဝဲတော်သူသည်ထိုသခင်နဲ့တစိတ်တဝိညာဉ်တည်းဖြစ်၏ပြန်ဖတ်မယ် ဖျားသခင်၌ညှီဝဲတော်သူသည်ထိုသခင်၌တစိတ်တဝိညာဉ်တည်းဖြစ်၏အခုဒါကိုပြောတာအခုစာရှောင်းနဲ့ဖျားနဲ့တစိတ်တည်းတဝိညာဉ်တည်းဖြစ်တယ်အဲ့ဒီအချိန်မှာဘာရှောင်းခိုင်းလဲမတရားသောမေနုံကိုမေထုံကိုကျင့်ရှောင်းကြလောလူပြုတ်တတ်သောအခြားဒုစရိုက်ရှိသည်များတို့သည်ကိုယ်ပြင်၌ရှိမတရားသောမိထုံကိုပြုသောသူမူကားမိမိကိုပင်ပြင်ပါ၏ဆက်ကြည့်အောင်အဘယ်သို့နည်းအငယ်ဆက်ကုန်မှာသင်တို့ကိုခန္ဓာသည်ဘုရားသခင်ပေးသနာတော်မူသောဝိညာဉ်တော်တည်းဟုသောသင်တို့အထင်၌ခြင်းဝင်၍တန့်ရှင်းသောဝိညာဉ်တော်၏ဗိမာန်ဖြစ်ကြောင်းကို၎င်းမိမိတို့ကိုပြောကြည့်ပါမိမိတို့ကိုမိမိတို့မပိုင်ကြောင်းကို၎င်းမသိကြသလိုမေဆွေကျွန်တော်တို့ကိုကျွန်တော်တို့မပိုင်ဘူးတဲ့နော်ကျမ်းစာပြောတာကျွန်တော်ကိုကျွန်တော်မပိုင်ဘူးတဲ့ကိုကူကူပိုင်နေမထင်ပါနဲ့ဖယားသားသမီးတွေဖြစ်ပြီဆိုရင်တင်းရကူခန္ဓာကတင်းရကူခန္ဓာကိုဖယားအားဆက်ကတ်ခြင်းဝတ်တဲ့ယောမဆနစ်ထင်ပါဒီကြောင့်ဆင်မမစီဟောခဲ့တယ်ကျွန်တော်ကိုခန္ဓာဖယားကိုပေးရမယ်မကြောင်လဲတင်းတို့သည်အဖိုးနဲ့ဝေတော်မူသောသူဖြစ်တော်ကြောင့်ဖျားသခင်ပိုင်တော်မူသောသင်တို့ဤကိုခန္ဓာနှင့်စိတ်ဝိညာဉ်အားဖြင့်ဖျားသခင်ဤဂုဏ်တော်ကိုထင်ရှားစေကြလောအာမင်အာမင်ဖျားရှင်ရန်ကောင်းမြတ်တယ်ဟာလေလုယာကျွန်တော်ရဲ့ကိုခန္ဓာကိုဘုန်းတော်တွေကိုထင်ရှားစေပါတဲ့အဲကြောင့်မြန်မာအသင်းတော်တွေဒီ message တွေကြားဖို့လိုတယ်ကျွန်တော်စားကြတာတွေစားကြတယ်မြန်မာပြည်မှာအဖြစ်များဆုံးယောဂသိလားစီဂျိုတဲ့ဒါတွေကကျွန်တော်တို့ diabetes type 2လို့ခေါ်တယ် type 2ဆိုတဲ့အရာဖယ်လို့ရပြောင်းလို့ရ reverse လုပ်လို့ရဆိုတာပြန်ပြောင်းလို့ရတယ် lifestyle change ဆိုကျွန်တော်တို့ရအစားအသောက်တွေအနေထိုင်တွေ exercise တွေလုပ်မယ်ဆိုရင်ပြောင်းလို့ရတယ်အဲကျွန်တော်ဘယ်လိုခံယူလဲဆိုရင်ကျွန်တော်ကိုယ်ခန္ဓာဖျားပေးထားတဲ့ငှားထားတာပေါ့เนาะကျွန်တော်တို့ဒီဝိညာဉ်ကတော့ဖျားစီပြန်သွားမယ်ကိုခန္ဓာကတော့မြေမုံကလာတဲ့အတွက်မြေမုံပြန်သွားမယ်ဒါပေမဲ့ကျွန်တော်တို့ဒီရဲ့ကိုခန္ဓာဖျားကအငှားပေးထားတယ်အငှားချထားတယ်ကိုခန္ဓာကဥပမာပေးမယ်ဆိုပါစို့မိတ်ဆွေတယောက်စီကနေနောက်ဆုံးပေါ်ကားเนาะကားတစီငှားလာတယ်ဆိုပါစို့နောက်ဆုံးပေါ်အရန်ကောင်းတယ်အသည့်ဆက်ဆက်ကြီး तू ကလည်းတင်းကိုပေးငှားလိုက်တယ်အဲ့ဒီရောက်တဲ့အချိန်မှာတင်းကအဲ့ဒီကားကိုကားရင်ပြီးတော့စာတုံးတဲ့ချိန်မှာစီလိုနေတော့ကဲစီဖြစ်မယ်လေဆိုပြီးတော့သူဖြစ်ရမယ်စီရှိတယ်တန့်တဲ့စီရှိတယ်ဒါပေမဲ့ကဲကြိုက်ပါကြိုက်တဲ့စီဖြည့်လိုက်မယ်လေအဲ့ဒီကားကသွားနိုင်တော့မှာမဟုတ်ဘူးမတန့်ရှင်းတဲ့စီတွေထဲထဲအင်ဂျင်ကပြက်လာတော့မယ်ပြက်လာတဲ့ခါမှာအဲ့ဒီကိုခန္ဓာအဲ့ဒီကားကိုတငယ်ချင်းလက်ကိုပြန်ပေးတော့မယ်မိတ်ဆွေလက်ထဲဘယ်မျက်နှာနဲ့ပြန်ပေးမလဲတကယ်ကြီးဘာလုပ်လိုက်တာလဲအေးကွာတွေ့တဲ့စီထဲလိုက်တာလေထဲလို့မရဘူးတွေ့တဲ့စီတွေထဲလို့မရဘူးเนาะတွေ့တဲ့စီတွေဝါလို့မရဘူးငုံလို့မရဘူးတွေ့တဲ့စီတွေတောက်လို့မရဘူးဒီကိုခန္ဓာဘုရားပိုင်နေဘုရားပိုင်နေဒါကြောင့်မလို့တွေ့ကြရမစားပါနဲ့တွေ့ကြရမတောက်ပါနဲ့တင့်ကိုတင်မပိုင်ဘူးဒီမှာနှုတ်ပတ်တော်ထဲမှာပြန်ပြီးတော့ဖတ်ကြည့်အောင်တေကော69မှာအဘဲတို့နီသင်တို့ကိုခန္ဓာသည်ဖျားသခင်ပေးသနာတော်မူသောဝိညာဉ်တော်တည်းဟုသောသင်တို့အထင်၌ခြင်းဝတ်သောတန်ရှင်သောဝိညာဉ်တော်ဤဗိမာန်ဝိညာဉ်တော်နဲ့ပြည့်ဗိမာန်အဲ့ဒီဝိညာဉ်တော်ရဲ့ဗိမာန်ဖြစ်တဲ့အခါမှာမိမိတို့ကိုမိမိတို့မပိုင်ချောင်းကို၎င်းမသိကြသလိုသင်တို့သည်အဖိုးနဲ့ဝယ်တော်မူသောသူဖြစ်၍ဖျားသခင်ပိုင်တော်မူသောသင်တို့ကိုခန္ဓာနဲ့စိတ်ဝိညာဉ်အားဖြင့်ဖျားသခင်ဤဂုဏ်တော်ကိုထင်ရှားစေကြလို့သင်တို့ဤကိုခန္ဓာနှင့်စိတ်ဝိညာဉ်ချက်ဘုရားဘုန်းတော်ထင်ရှားပါစေသင်မကြမ်းမာတာဘုရားဘုန်းတော်မထင်ရှားဘူးသင်ယောဂရှိတာဘုရားဘုန်းတော်မထင်ရှားဘူးသင်စိတ်ပိုင်းဆိုင်ရာမလွတ်မြောက်တာဘုရားဘုန်းတော်မထင်ရှားဘူးဒါဆိုရင်ကျွန်တော်ဘာဆင်ရှင်မလဲကိုခန္ဓာကြမ်းမာတဲ့အစာစာတွေစားမယ်အဲကြောင့်ကျွန်တော်တို့မတည့်တဲ့ဟာတွေရှောင်တာအဲကြောင့်ဟင်းသီးဟင်းနဲ့ရေးအင်းဒီဟင်းနဲ့ရေးဆက်ရက်သွားနိုင်တဲ့ကောင်းနေတိန်လာတော့ဆက်ရက်လည်းသွားတယ်21ရက်လည်းသွားတယ် နေရာတွေသွားကြပြန်သူရဲ့သက်တာရန်ထူကြရယ်အာမင်ဒါကြောင့်တရားကိုခန္ဓာကိုငါရဲ့ကိုခန္ဓာသည်ဖျားဤဗိမ္မာန်ဖြစ်တယ်လို့အမြင်မှတ်ထားပါဒီကိုခန္ဓာတရားပြန်ပေးရမယ်နော်ပြန်ပေးရမယ်ဖျားစီပြန်အားရမယ်ဘယ်မျက်နာနဲ့အပ်မလဲသူများစီကငါထားတဲ့ဟာသူများကိုပြန်ပေးရမယ်ဘယ်မျက်နာနဲ့အပ်မလဲဒါကြောင့်ဂျမားကြီးလိုက်စားပါexercise လုပ်ပါစားတောက်တွေစင်ချင်ပါကျန်းမာတဲ့စားတောက်တွေစားပါဒီအရာတွေကိုအသက်တာမှာတခုခုမကျန်းမာတော့ဘူးတခုခုလေးလံလာပြီလို့ခံစားရဲကျန်းစာတွေမှာဖြစ်ရှိတယ်တိုင်းလာစားဆောင်ခြင်းရှိတယ်လုံးဝစားဆောင်ခြင်းရှိတယ်ဒါကြောင့်ကျွန်တော်တို့ဒီနေ့မှာကိုယ့်ရဲ့အသက်တာမှာအချိုးဆိုင်နေအသားတွေတိုင်းလာစားဆောင်ခြင်းနဲ့ကျွန်တော်ဖြည့်ရအောင်ဖျားနဲ့အချိန်ယူရအောင်ဖျားရဲ့ဝိညာဉ်တော်ကသင်ကိုလမ်းပြပို့ဆောင်ပါစေ။အာမင်။ကျွန်တော်ဆုတောင်းပေးခြင်းနဲ့ဒီနေ့ကျွန်တော်အထူးသဖြင့်ဉာဏ်ပညာလိုအပ်တဲ့သူတွေအတွက်ဆုတောင်းပေးခြင်းနဲ့အထူးသဖြင့်လူငယ်တွေတိုင်းရင်လာကလူငယ်လေးပါ။တိုင်းတစ်ပါးမှာရောက်တယ်။ဒါပေမဲ့သူတို့ရဲ့အမှုကျင့်တိုင်းအသက်မရှင်ဘူး။ဘာဘူးလုံရဲ့ထုံတန်းစင်လာနေတယ်မသွားဘူး။သူ့မှာခံယူချက်နဲ့ရှိတယ်။ခံစားချက်နဲ့အသက်မရှင်ဘူး။ခံယူချက်နဲ့အသက်ရှင်တယ်အဲ့ဒီလိုမျိုးဉာဏ်ပညာရဖို့ဆူတောင်းရအောင်ကျွန်တော်လွတ်လပ်တယ်ကျွန်ငယ်တော့လည်းဆုံးမမဲ့သူမရှိဘူးနှုတ်ပတ်တော်နဲ့ပြောပြပေးမဲ့သူမရှိဘူးနိုင်ငံခြားရောက်တဲ့အခါမှာလွတ်လပ်ပြီးတော့ကိုလှုပ်ချင်တယ်လို့လှုပ်နေချင်တယ်လို့နေခဲ့တယ်သိမ့်အောင်တားရတာပဲအဲ့ဒီအချိန်နေဒါကြောင့်ဖះထပ်မှာနှောင်းနာနဲ့လှည့်လာပြီးတော့ဖះကိုကြောက်တော်သူများဉာဏ်ပညာလိုချင်တယ်ဆိုဘာပြောလဲသာရဖះကိုကြောက်ရွံ့ခြင်းသည်ပညာ၏မူလအမြင့်ဖြစ်၏တဲ့ဖြင့်ဖះပြည့်တဲ့ဉာဏ်ပညာတောင်းခံခြင်းနဲ့တစ်ဖွဲ့အတွက်ဆုတောင်းခြင်းနဲ့နောက်တစ်ဖွဲ့ကဒိန်လာလိုပဲနိုင်ငံရေးမှာဖះအသုံးပြုတဲ့ယုံကြည်သူတွေရှိတယ် Godly wisdom ဖះထမလာတဲ့ဉာဏ်ပညာရရှိစေခြင်းနဲ့အကြောင်းကျွန်တော်တို့ဒီနှစ်ခုအတွက်အတူတကွဆုတောင်းရအောင်သင်ရဲ့သက်တာမှာဘုရားထံမှလာတဲ့ဉာဏ်ပညာရခြင်းနဲ့ဆိုရင်ဆုတောင်းပါတစ်ချိန်တည်းမှာပဲဘုရားကိုနိုင်ငံရေးလောကထဲမှာတနည်းအားဖြင့်မင်းအာဏာဆက်တွေကိုအစီခံဖို့ရန်အတွက်ထားတယ်ဆိုရင်လေလူကိုမကြောက်ပါနဲ့ဘုရားကိုပဲကြောက်ပါတရင်လားလူကိုမကြောက်ရှင်သေးတွင်တဲ့ဝင်သွားတယ်ဘုရားပါဇက်ပိတ်ထားပေးတယ်အဲကြောင့်သင်ရဲ့သက်တာမှာလေဘုရားပို့ဆောင်မယ်ယုံကြည်ပါဘုရားကိုကြောက်ပါလူတွေကိုမကြောက်နဲ့အာမင်လူနိုင်ပြုတ်တတ်တဲ့အရာအနေငယ်ပဲရှိတယ်ဒါပေမဲ့သင်ရဲ့ဝိညာဉ်ကိုသင်ရဲ့ကိုယ်ခန္ဓာကိုဖျက်ဆီးနိုင်တဲ့သူဆိုတာဖះအောင်ချောက်ရအောင်ခဏလောက်ကျွန်တော်ဆူတောင်းပေးမယ်အသက်ရှင်သောသာရမြတ်ဆိုသောဖះသခင်နာမတော်ကိုအထူးပဲချီးမွမ်းပါတယ်ဒီကနေ့မှာဒိန်လာအစာရှောင်ခြင်းနဲ့ပတ်သက်ပြီးတော့လေ့လာခွင့်ရတယ်ကိုရောများစွာသင်ခန်းစာရတယ်ကိုရောဒိန်လာဟာငယ်ရွယ်တဲ့အချိန်မှာတိုင်းတစ်ပါးသားကိုခေါ်သွားခံရပေမဲ့ခံစားချက်နဲ့အသက်မရှင်ပဲနဲ့ခံယူချက်နဲ့အသက်ရှင်တော်သူဖြစ်တဲ့ကိုရောသူရဲ့အသက်တာမှာကိုရောကိုရောသွားစီလိုတဲ့အရာကိုရောလှုပ်စီလိုတဲ့အရာတွေကိုနားလဲတယ်ကိုရောအဲကြောင့်ကိုရောသူရဲ့အသက်တာမှာထူးခြားတဲ့အရာနှစ်ကြိမ်အစာရှောင်ခြင်းနဲ့တွေ့ရပါတယ်ဟင်းသီးဟင်းနဲ့ရေပဲသုံးမယ်အချိုးစိမ့်နေအသားတွေ entertainment တွေပြီးရင်alcohol ဆိုရယ်စပီးရီရှောင်းမယ်ဆိုပြီးသူဆုံးဖြတ်တဲ့အခါမှာကိုရောသူကိုကြီးမားစွာမင်းဆက်လေးဆက် empire 3ခုရဲ့လက်အောက်မှာအမှုထမ်းနိုင်အောင်ကိုရောပို့ဆောင်တယ်တရက်3ချိန်ယေရုရှလင်မြို့ဘက်ကိုကြီးပြီးတော့ဆူတောင်းနိုင်တော်သူဖြစ်တယ်ကိုရောသူရဲ့အသက်တာအပြင်မြောက်များစွာတည်ယူရပါတယ်ဒါကြောင့်ကိုရောလူငယ်များအတွက်အထူးသဖြင့်တိုင်းတစ်ပါးမှာရောက်နေတဲ့လူငယ်များကိုယ်တော်ခံစားချက်နဲ့အသက်ရှင်ခြင်းမဟုတ်ပဲနဲ့ခံယူချက်နဲ့အသက်ရှင်သောသူများဖြစ်ဖို့ကိုရောသူတို့အတွက်ဆူတောင်းပေးတယ်။ဘုရားကိုကြောက်ရွံ့ခြင်းတိဟုတဲ့ဉာဏ်ပညာရပါမိကြောင်းလူတွေမမြင်ပေမဲ့ဘုရားမြင်နေဆိုတာကိုသိရှိပါမိကြောင်းကိုရောရဲ့သားသမီးတွေကိုပို့ဆောင်ပေးပါအောင်။အချိန်တည်းမှာပဲကိုရောတိုင်းပြည်မှာကိုရောအစိုးရအလုပ်လုပ်ကင်နေကြတော့သူများအတွက်လည်းဆူတောင်းပေးပါရယ်။ကိုယ်တော် politician တွေနိုင်ငံရေးသမားတွေအတွက်လည်းဆုတောင်းပေးပါတယ်ဖះထံမှလာသောဉာဏ်ပညာရရှိပါမိကြောင်းသူတို့ရဲ့အသက်တာကိုတော့ပို့ဆောင်ပေးပါကိုရော ကျွန်တော်တို့သက်သာမှာဉာဏ်ပညာအထူးလိုအပ်ပါတယ်။ကျမ်းစာထဲမှာပြောထားတယ်ပါတယ်ကျွန်တော်တို့ကိုသာရဖျားကိုကြောက်ရွံ့ပါကြောက်ရွံ့ခြင်းဟာပညာရဲ့အချုပ်ချာပညာရဲ့မူလအမြစ်ဖြစ်တယ်ကိုရောကိုကြောက်တော်သူများဖြစ်စေပါကိုရောကြိုက်တာကိုကြိုက်တော်သူကိုရောမကြိုက်တာကိုရှောင်လွှဲနိုင်တော်သူများဖြစ်စေပါကိုရောအစာတောက်နဲ့ကြာဆုံးတဲ့သူတွေလည်းမဖြစ်ပါစေနဲ့ကိုရောကျွန်တော်တို့ရဲ့အစာတောက်တွေ lifestyle တွေပြောင်းနိုင်ပါပြီကြောင့်ဒီ21ရက်ကနေအစာရှောင်ခြင်းကနေကိုရောဝိညာဉ်တကူပေးပါအတွင်းလူကိုခိုင်ခံစေပါနှုတ်ကပတ်တော်အားဖြင့်အသက်တာမှာခံယူချက်တစ်ခုရရှိပါမိကြောင်းဖွင့်ပြချက်ရရှိပါမိကြောင်းဒီနှုတ်ပတ်တော်နားဆင်နေကြတဲ့သူများအတွက်ဆုတောင်းပေးတဲ့အခါမှာတပါးရောသားတော်မြတ်သခင်ရှုနာမ၌စက္ကန့်နဲ့ဆုတောင်းပါ၏အာမင်အာမင်ဖျားရှင်ကောင်းကြီးပေးပါစေဒိုင်လာနာဂရီချန်ကိုယေရှုပြု၏ဒီနေ့မှာအစာဆုံးဖတ်နိုင်တယ်ဆိုရင်ဖတ်ပြီးပါအစာဆုံးဖတ်ဖို့အချိန်မရဘူးဆိုရင်ဒိုင်လာ10နဲ့30ကိုဖတ်ပြီးတော့ကိုအားယူအောင်မနေ့ဖြစ်မှာလဲ live ရှိပါမယ်ပြားလို့ရရှိရင်ပြန်ကျွန်တော်တို့ God First ဆိုတဲ့ series လေးကျွန်တော်တို့ဟောခဲ့ပူပါတယ်ဒါပေမဲ့မနေ့ဖြစ်မှာကျွန်တော်တို့ဘုရားကိုဘာကြောင့်နံပါတ်1ထားရတာလဲဆိုတဲ့အကြောင်းအရာလေးတွေနဲ့ပတ်သက်ပြီးတော့သင်ခန်းစာတွေကိုပြောပြပေးသွားမယ်ဒါကြောင့်မနေ့ဖြစ်မှာဖျားလို့ရှိရင်ပြန်လည်ဆုံတွေ့ပါအောင်မယ်အားလုံးကိုဖျားရှင်ထူကောင်းကြည့်ပေးပါစေ
တင်ခုလိုနာဆင်ခွန်အိုင်းနိုင်ချင်းဟာမြန်မာဝရရှိ Ministry ကိုလာဆင်ပန်ပိုးနေကြတဲ့ Kingdom Partners များအကြောင်းဖြစ်ပါတယ်။ဗျာခင်နိုင်ငံတော်ကျယ်ပြန့်ရေးအတွက်လာဆင်ပေးကမ်းပောင်းဖို့ရန်ဖိတ်ခေါ်လိုပါတယ်ရှင်။အခုဇာနာခေရတဲ့နှုတ်ပတ်တော်အဖြစ်ခွန်အားရရှိမယ်လို့ယုံကြည်မျှော်လင့်ပါတယ်။ခွန်အားရရှိလို့ရှိရင်ဒီတစ်ပတ်နဲ့ပြန်လည်ဝင်မြပေးဖို့ရန်တောင်းဆိုပါရစေ။မြန်မာဝါရှစ်မင်းနစ်ထရီရဲ့ website myanmarworship.com ကိုလည်းလာရောက်လည်ပတ်ရန်တိုက်ဖိတ်ခေါ်ချင်ပါတယ်။တချိန်ထဲမှာမြန်မာဝါရှစ်မင်းနစ်ထရီရဲ့ social media platform များဖြစ်တဲ့ myanmarworship youtube channel, myanmarworship facebook page နဲ့ myanmarworship instagram များကိုလည်းလာရောက်လည်ပတ်ရန်တိုက်ဖိတ်ခေါ်ချင်ပါတယ်။နောက်တစ်ချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ဖျားရှင်ကောင်းကြီးပေးပါစေ။